Myanmar Nissan တည်ရင်ကမုံရွာမှာပြုလုပ်ခဲ့တဲ့ဆေးရနာတိတ်မှုစန့်ကျင်ဆန္ဒပြပွဲအတွက်ချောင်းဦးမုံရွာလမ်းတောဘူးကျေးရွာနီးမှာလုံခြုံရေးယူပေးနေချိန်ပြစ်တက်ခံခဲ့ရတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်၅ဦးကိုဒီကနေ့မနေ့အစောပိုင်းမှာတကြိုခဲ့တယ်လို့သပိတ်မှာပါဝင်သူတွေကပြောကြပါတယ်။အဲဒီလုံခြုံရေးယူပေးနေသူတွေကိုစစ်ကောင်စီတပ်တွေဖမ်းသွားပြီးမကြခင်မှာပဲအသက်ခံခဲ့ရတာဖြစ်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့မတ်စုမုံကပြောပြပေးပါပါခင်ဗျာ။
မြန်မာနိုင်ငံ၁ရက်နေ့ဧပြီလ18ရက်နေ့ကအင်အားရာနဲ့ချီတဲ့ဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတစ်ခုကိုမုံရွာမြို့ပြင်ကမုံရွာမန္တလေးလမ်းမကြီးပေါ်မှာပြုလုပ်ခဲ့ကြပါတယ်။မုံရွာလူထုတပိတ်တိုက်ပွဲဦးဆောင်ကော်မတီကဦးဆောင်တဲ့ဒီဆန္ဒပြပွဲအတွက်လုံခြုံရေးပွိုင်ကင်တာဝန်ယူထားတဲ့ချောင်းဦးပြည်သူ့ကာကွယ်ရေးအဖွဲ့၅ဦးဆန္ဒပြပွဲပြီးတဲ့ချိန်မှာဖမ်းဆီးခံရပြီးတော့မကြခင်မှာပဲတပ်ဖြတ်ခံခဲ့ရပါတယ်။သူတို့ရဲ့အလောင်းတွေကိုဒီကနေ့မနက်မှာမိသကြိုပေးခဲ့ရတယ်လို့ချောင်းဦးမြို့ပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့တာဝန်ရှိသူတဦးကပြောပါတယ်
ဒီမနေ့ကကျွန်တော်တို့ဟာညနေပိုင်းလောက်မှာကျွန်တော်တို့လောင်းရတယ်ရပြီးသေးပြီးတော့ဒီနေ့မနေ့ကျမှပဲကျွန်တော်တို့ EC ရဲ့အကုန်လုံးမိသကြိုလိုက်ပါပြီဗျလက်နဲ့တစ်ခုပါသွားပြီးဆုံးရှုံးသွားပြီဖုန်းတစ်လုံးရယ်ကျွန်တော် remove ရယ်တက်ကြီးရယ်ပေါ့လေစကုတ်ရယ်စကုတ်တစ်ခုရယ်
တည်ဆုံသွားတဲ့သူတွေကချောင်းဦးပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တွေဖြစ်တဲ့ပြည်သူ့ကျန်းမာရေးကြီးကြပ်နှစ်ရာထူးကနေ CDN လောက်ထားတဲ့ကိုဇွဲမှန်အောင်ကိုမင်းတန့်ကျော်ကိုရာဇာထွန်းကိုနိုင်ဝနနဲ့ကိုမင်းခန့်ခေါ်မိုးရီတို့ဖြစ်ကြပါတယ်၅ယောက်စလုံးဟာအသက်20ကျော်ဝန်းကျင်နေဖြစ်ကြပါတယ်မုံရွာမန္တလေးလမ်းမကြီးပေါ်မှာတနင်္ဂနွေနေ့တုန်းကလှုပ်တဲ့ဆရာနာရှင်စန့်ကျင်ဆန္ဒပြပွဲကိုမနက်9နာရီမှာစတင်ပြီးမိနစ်20လောက်မှာလူစုခွဲနိုင်ခဲ့ကြတာပါ။7နာရီဝန်းကျင်လောက်မှာတော့6ဦးပြည်သူ့ကာကွယ်ရေးအဖွဲ့ဝင်5ဦးဖမ်းဆီးခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပါတယ်။နောက်မကြခင်မှာပဲတောပူကျေးရွာအနီးမှာပြစ်တက်ထားတဲ့ပုံတွေကိုစစ်ကောင်စီဝါဒဖြန့်လူမှုကွန်ရက်စာမျက်နှာမှာဖော်ပြတာတွေ့ခဲ့ရပုံကိုမုံရွာလူထုတပိတ်တိုက်ပွဲဦးဆောင်ကော်မတီအဖွဲ့ဝင်ကိုတန်းကျော်ဦးကCOA ကိုပြောပြပါတယ
်ဖြစ်ချင်းပဲပေါ့ဒီငားကိုဖမ်းပြီးပြီးတော့မကြခင်တော့အဲ့မှာကျွန်တော်တို့ဟိုဖမ်းပြီးတော့ဟိုသူတို့ဟိုလိုမျိုးပေါ့အရင်အကြိုက်မတင်လို့မဟုတ်ဘူးပေါ့ဖမ်းပြီးတော့ခဏလောက်လည်းနေရသူတို့ရဲ့ဒီတက်ဖို့ဒီလမ်းပေါ်ကိုတင်ဆက်လာတွေ့ရတာအချို့ကဘာလို့ဆိုရင်ကျွန်တော်တို့တပိတ်က9နာရီဆက်လို့7နာရီတစ်ချက်လေးကြိုကြောက်လောက်မှာဒီလိုမျိုးဖြစ်လာတယ်7နာရီပုံရလာမှာသူတို့ရဲ့ဒီဖမ်းပြီးတော့ဖမ်းပြီးတော့ဟို7မိနစ်15မိနစ်လောက်အကြာကြတော့သူတို့ရဲ့ဒီတင်ဆက်တဲ့ကတည်းကကျွန်တော်တို့ကြားရပုံတွေကသူတက်ပြက်လာတာကျွန်တော်တွေ့ရတယ်
ဆန္ဒပြပွဲအတွက်ကင်းဆောင်ပြီးတော့လုံခြုံရေးယူပေးနေတဲ့အချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့သူတို့ရဲ့လက်အောက်ခံပြူစောဒီအဖွဲ့ဝင်တွေကဖမ်းဆီးပြီးတော့နေရာမှာတင်ပစ်တက်ခဲ့ကြတယ်လို့ချောင်းဦးပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ရှိသူနဲ့မုံရွာတပိတ်အဖွဲ့ဝင်တွေကပြောပါတယ်တက်ခံရသူ၅ယောက်ရဲ့အလောင်းတွေကိုလုံခြုံရေးကြောင့်ချက်ချင်းမကောက်နိုင်မဲညနေပိုင်းမှာသာတည်ယူနိုင်ခဲ့တာဖြစ်တယ်လို့ချောင်းဦးပြည်သူ့ကာကွယ်ရေးတာဝန်ခံကပြောပါတယ်။လုံခြုံရေးယူပေးနေတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်ချင်းချင်းအချင်းချင်းဆက်သွယ်ချိတ်ဆက်နိုင်မှုအားနည်းတာကြောင့်အခုလိုမျိုးတက်ဖြတ်ခံရတာဖြစ်တယ်လို့လည်းပြောပါတယ်
။အော်ညီပြန်မာကဟိုသူတလန်းတလန်းကဒီထဲမှာတောက်လျှောက်ရှိနေတဲ့အနေအထားနဲ့သတင်းပေးပြီးတော့ကျွန်တော်တို့လူတွေကကိန်းနောက်တစ်ခုနဲ့တစ်ခုကိုချိတ်ဆက်အားနည်းကြသွားတဲ့အတွက်ကျွန်တော်တို့ဒါသတိလက်လွတ်သွားတဲ့အနေအထားနဲ့ဖြစ်လိုက်တော့ဖြစ်သွားတာပ
ါအခုလိုမျိုးချောင်းဦးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးဧပြီလ18ရက်နေ့ကမုံရွာမန္တလေးလမ်းမကြီးပေါ်မှာပြုလုပ်ခဲ့တဲ့နှစ်တစ်မှာအားတစ်လောင်း၍နိုင်ငံတော်တစ်ကိုရဲရဲတိဆောက်ကြဆိုတဲ့ခေါင်းစဉ်နဲ့မုံရွာမြို့ဆီယနာသိမ်းမှုစန့်ကျင်တဲ့ဆန္ဒပြပွဲမှာတော့အင်အားရာနဲ့ချီတက်ဆန္ဒပြခဲ့ကြတယ်လို့မုံရွာလူထုတပိတ်တိုက်ပွဲဦးဆောင်ကော်မတီအဖွဲ့ဝင်ကိုတန်းကျော်ဦးကပြောပါတယ်
။300လောက်တဲ့ပါမချင်းတွေကဘာလို့လဲဆိုတော့ PDF ကိုကျွန်တော်တို့ဝန်ရံပေးရဆိုလို့
လက်ရှိမုံရွာမြို့မှာစစ်ကောင်စီကပြည်သူတွေကိုနေအိမ်ရဲ့ပြင်ပတွေကိုမထွက်ကြဖို့နဲ့ထွက်ရင်ကြိမ်တန်းပေးမယ်ဆိုပြီးလိုက်လံကြေညာနေတယ်လို့မုံရွာဒေသခံပြည်သူတွေကပြောကြပါတယ်။အခုလက်ရှိမှာတော့မုံရွာမှာလုံခြုံရေးတင်းကျပ်ပြီးအစ်စ်ဆေးများတဲ့အခြေအနေဖြစ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံတရနေ့ကမုံရွာမြို့အပါအဝင်မြို့တချို့မှာဆီယနာရှင်စန့်ကျင်ဆန္ဒပြပွဲတွေကျင်းပခဲ့ကြသလိုဒီကနေ့မှလည်းကလေးရွှေဘူမြိုင်စလင်းကြီးရင်းမပင်စတဲ့ဒေသတွေမှာဆီယနာရှင်စန့်ကျင်ရေးဆန္ဒပြခဲ့ကြပါတယ်ရှင်